ရှင်မာကုခရစ်ဝင်အခန်းကြီး2နောက်တနေ့တည်း၌ကိုတော်သည်ကပြေရနောင်မြို့သို့ဝင်ပြန်၍အိမ်၌ရှိတော်မူသည်ကိုကြားကြလျင်တကားပြင်းသားမှနေစရာမရှိနိုင်အောင်လူများတို့သည်အလျင်မြန်စုဝေးကြသည်ဖြစ်၍သူတို့အားတရားဟောတော်မူ၏။ထိုအခါလက်ချေတည်သောသူတစ်ယောက်ကိုလူလေးယောက်တို့သည်ထမ်း၍အထံတော်သို့ဆောင်ခဲ့ကြ၏။လူစုဝေးလျက်ရှိသောကြောင့်ကိုတော်ရင်းသို့မချင်းကပ်နိုင်သဖြင့်ကိုတော်ရှိရာအပေါ်မှာအမိုးကိုဖောက်ထွင်းပြီးမှလူနာနေတကွအိယာကတဲ့ကိုရှော့ချကြ၏။ယေရှုသည်ထိုသူတို့၏ယုံကြည်ခြင်းကိုမြင်မြင်လက်ချေတည်သောသူအား
ငါသာသင်၏အပြစ်ကိုလွတ်စေပြီ
ဟုမိန်တော်မူ၏ထိုရက်၌ထိုင်သောကျမ်းပြုဆရာအချို့တို့က
ဤသူသည်ဖျားကိုလွန်ကျူး၍အဘဲကြောင့်ဤသို့ပြောရသနည်းဖျားသခင်မတပါအဘဲသူသည်အပြစ်ကိုလွတ်နိုင်သနည်
းဟုစိတ်ထဲမှထင်မှတ်ကြ၏သူတို့စိတ်ထဲမှထိုသို့ထင်မှတ်ခြင်းရှိသည်ကိုယေရှုသည်မိမိညာအားဖြင့်ချက်ချင်းတည်တော်မူခြင်
းသင်တို့စိတ်ထဲမှအဘယ်ကြောင့်ဤသို့ထင်မှတ်ကြသနည်းလက်ချေသေးသောသူအားအဘယ်စကားကိုသာ၍ပြောလွယ်သနည်းသင်အပြစ်ကိုလွတ်စေပြီဟုပြောလွယ်သလားသင်ထလော့ကိုအိယာကိုဆောင်၍လှမ်းသွားလော့ဟုပြောလွယ်သလားလူသားသည်မြေကြီးပေါ်မှအပြစ်လွတ်ပိုင်သည်ကိုသင်တို့သိစေခြင်းဟာထလော့ကိုအိယာကိုဆောင်၍ကိုအိမ်တို့သွားလို့ဟုသင်အားငါဆိုသည
်ဟုလက်ချေတေသောသူအားမိန်တော်မူ၏ထိုသူသည်လည်းချက်ချင်းထား၍အိယာကိုဆောင်ရက်လူအပေါင်းတို့ရှေ့မှထွက်သွား၏ထိုလူအပေါင်းတို့သည်မိန်မောတွေ့ဝင်ခြင်းရှိ၍
ဤကဲ့သို့တခါမှမမြင်စဘူ
းဟုပြောဆို၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏နောက်တစ်ဖန်အိုင်နာသို့ကြွတော်မူ၍လူအစုဝေးအပေါင်းတို့သည်အထံတော်သို့လာကြလျင်သူတို့အားဆုံးမဩဝါဒပေးတော်မူ၏။လမ်း၌ကြွတော်မူစဉ်အာလဖဲ၏သားလေဝိသည်အခွန်ခံရတဲ၌ထိုင်နေသည်ကိုမြင်တော
်ငါနောက်သို့လိုက်လော့
ဟုမိန်တော်မူ၏ထိုသူသည်လည်းထား၍နောက်တော်သို့လိုက်လေ၏ထိုနောက်မှသူ၏အိမ်တွင်ဇပွဲ၌လျောင်းတော်မူစဉ်အခွန်ခံသောသူများနှင့်ဆိုးသောသူများတို့သည်ကိုတော်မှစသောတပည့်တော်တို့နှင့်တကွဇပွဲ၌လျောင်းကြ၏ထိုသူအများတို့သည်နောက်တော်သို့လိုက်ကြ၏ထိုသူအခွန်ခံသောသူသို့သောသူတို့နှင့်အတူစားတော်မူသည်ကိုကြံပြုเสียဖာရိရှဲတို့သည်မြင်လင
်ဤသူသည်အခွန်ခံသောသူသို့သောသူတို့နှင့်အတူအဘယ်ကြောင့်စားတော့သနည်
းဟုတပည့်တော်တို့အားဆိုကြ၏ယေရှုသည်ကြားတော်မူလျင
်ကြမ်းမာသောသူတို့သည်ဆေးသမားကိုအလိုမရှိကြနာသောသူတို့သာလျှင်အလိုရှိကြ၏ဖြောင့်မတ်သောသူတို့ကိုနောင်တသို့ခေါ်ခြင်းဟာငါလာသည်မဟုတ်သိုးသောသူတို့ကိုခေါ်ခြင်းဟာငါလာသည
်ဟုမိန်တော်မူ၏အစာရှောင်တတ်သောယောဟန်၏တပည့်တို့နှင့်ဖာရိရှဲတို့သည်လာ၍
ယောဟန်၏တပည့်တို့နှင့်ဖာရိရှဲတို့သည်အစာရှောင်ကြသည်ဖြစ်၍အဘယ်ကြောင့်ကိုရော၏တပည့်တို့သည်အစာမရှောင်ဘဲနေကြပါသနည်
းဟုလျှောက်ကြ၏ယေရှုကလည
်းမင်္ဂလာဆောင်လူလင်သည်မိမိအပေါင်းဖော်တို့နှင့်အတူရှိစဉ်အခါသူတို့သည်အစာရှောင်တတ်ကြသလိုရှိစဉ်ကာလပတ်လုံးအစာမရှောင်တတ်ကြမင်္ဂလာဆောင်လူလင်ကိုသူ၏အပေါင်းဖော်တို့နှင့်ခွာ၍ယူသွားသောအချိန်ကာလရောက်လိမ့်မည်ထိုကာလအခါသူတို့သည်အစာရှောင်ကြလိမ့်မည်အဝတ်ဟောင်းကိုအထယ်သစ်နှင့်ဖာလိမ့်မည်ထိုသို့ဖာလျင်ဖာသောအထယ်သစ်သည်အဝတ်ဟောင်းကိုစား၍အပေါက်ကျဲတတ်၏၎င်းဤဟောင်းသောတရေဘူး၌အသစ်သောစပြည့်ရည်ကိုထည့်လိမ့်မည်ထို့သောထည့်လျင်အသစ်သောစပြည့်ရည်သည်တရေဘူးကိုဆုတ်ခွဲသဖြင့်စပြည့်ရည်သည်ယို၍တရေဘူးလည်းပြည့်စည်တတ်၏အသစ်သောစပြည့်ရည်ကိုအသစ်သောတရေဘူး၌ထည့်ရသည
်ဟုမိန်တော်မူ၏ဥပုံနေ၌ကိုတော်သည်ဂျုံစပားလေခွက်တို့ကိုရှောက်ကြတော်မူလျင်တပည့်တော်တို့သည်စပားအသီးနှံကိုဆွတ်လျက်ခီးသွားကြ၏။ဖာရိရှဲတို့ကလည်
းဥပုံနေ၌မပြုတ်သောအမှုကိုသူတို့သည်ပြုကြပါသည်တကား
။သူရှောက်ကြတော်ကိုတော်က
ရစ်ပြောဟိမ့်မင်းအပြာသာလက်ထက်၌ဒါဝိဒ်သည်မိမိအဖော်တို့နှင့်တကွဆာမွတ်၍မတတ်နိုင်သောအခါဘုရားသခင်အိမ်တော်သို့ဝင်၍ရစ်ပြောဟိမ့်တို့မှတပါဘယ်သူမျှမစားအပ်သောရှေ့တော်မုံကိုစား၍မိမိဖော်တို့အားပေးသည့်အကြောင်းကို တင်တို့ဒီတရားတစ်ခါမှမဖတ်ဘူးသလောထိုမှတပါဥပုံနေသည်လူအဖို့ဖြစ်၏လူသည်ဥပုံနေအဖို့ဖြစ်သည်မဟုတ်သို့ဖြစ်၍လူသားသည်ဥပုံနေကိုပင်အစိုးရသည်
ဟုမိန်တော်မူ၏